အခုနှစ်ဩဂုတ်လ25ရက်နေ့ကအာဆာကျန်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းမျိုးမျိုးကြောင့်ထွက်ပြေးသွားကြသူတွေကိုနှစ်နိုင်ငံသဘောတူညီချက်အရပြန်လက်ခံရေးပြင်ဆင်နေတာကိုအများပြည်သူထင်သာမြင်သာဖြစ်အောင်အသိပေးထုတ်ပြန်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးမှာတာဝန်ယူထားသူတွေကတော့မြန်မာနိုင်ငံအနေနဲ့လိုအပ်ချက်တွေပြင်ဆင်မှုတွေကိုစဉ်ဆက်မပြတ်ဆောင်ရွက်နေတယ်လို့ပြောထားပါတယ်။အပြည့်စုံကိုကိုကောင်းဆိုင်ဟင်းကပြောပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြတဲ့ဒုက္ခသည်တွေကိုလက်ခံဖို့အစိုးရကပြင်ဆင်ဆောင်ရွက်နေရကိုနိုင်ငံတကာအပါအဝင်ပြည်တွင်းလေးလာဆောင်ကြည့်သူတွေအထင်သာမြင်သာရှိစေဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်။စခိုင်းပြည်နယ်မြောက်ပိုင်းကနေကြောက်ဆောင်ကေစကန်ရီအပေါ်ဟောက်ကဲလ25ရက်ကအာဆာအကြမ်းဖက်အဖွဲ့ရဲ့တက်ခတ်ခဲ့လို့စစ်တပ်ကနေနေမီရှင်းလင်းမှုတွေစတင်ခဲ့ချိန်ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့အစ္စလာမ်ဘာသာဝင်တင်းချီရှိပါတယ်။သူတို့ကိုပြန်လက်ခံရေးအပါအဝင်စခိုင်းပြည်နယ်ကလူ့ခွင့်ရေးအခြေအနေကိုတွားလည်လာခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကလူ့ခွင့်ပြန်ဝင်ကြီးဒေါက်တာဝင်းမြင့်အေးနဲ့တွေ့ဆုံစဉ်မှာတိုက်တွန်းခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အဖွဲ့အဝင်ဦးယူလင်အောင်က VOA ကိုပြောပါတယ
်။အဓိကတော့သူတို့တပည့်နိုင်ငံကနေပြန်ဝင်လာမယ်ဆိုတော့ဟိုမင်္ဂလာတွေရှိတယ်လေအဲ့ဒီအတွက်ကိုသူတို့ပြင်ဆင်မှုတွေလုပ်နေတယ်ပေါ့ပြင်ဆင်မှုတွေလုပ်နေတယ်အဲ့ဒီပြင်ဆင်မှုတွေလုပ်နေတာကကျွန်တော်ကတော့တချို့ကတော့မပြီးသေးဘူးပေါ့လေအဲ့တော့ဟိုသူတို့ကတော့ကျွန်တော်ပြန်လာပြီးမှနောက်ထပ်ထပ်ပြီးတော့တိုးတက်မှုတွေရှိပါတယ်လုပ်နေပါတယ်လို့ပြောတယ်အဲ့တော့ကျွန်တော်တို့ကတော့အခုလိုပြင်ဆင်မှုတွေလုပ်နေရဆိုတာကိုအများပြည်သူနည်းနည်းသိအောင်ပုံမှန်နည်းနည်းလေးအသိပေးပြပါလို့ဒါလေးတွေလက်ထပ်ရခံတာပေါ့လေ။နောက်ကတိုင်းရင်းသားတွေဖက်ပြီးတိချောင်းတိုင်းရင်းသားတွေရှိတယ်။သူတို့ကလည်းအဆောက်အုံတွေစောင့်နေကြတယ်မပြီးသေးဘူး။အဲဒါလည်းကျွန်တော်တို့ကဟိုနည်းနည်းလေးပြီးအောင်လုပ်ဖို့ပေါ့။မနောကကျန်းနေကြတဲ့ပင်ကားလေးရရှိတယ်လေ။သူတို့ကလည်းသူတို့ဒီစာဝတ်နေမှုခက်ခဲမရှိအောင်အကူအညီမှုတွေလိုအပ်တဲ့ထောက်ပံ့မှုတွေလုပ်ပေးဖို့ကြားပြရစင်ပေါ့ဒါလေးတွေကျွန်တော်တို့ကအကြံပြုခဲ့တာပါခင်ဗျာ
လူကပြင်းဝင်ကြီးတော်ဝင်းမြင့်အေးကလည်းဒုက္ခတွေပြည်လေလက်ခံဖို့ပြင်ဆင်မှုတွေပြုလုပ်နေတဲ့အပိုင်းတွေကိုစဉ်ဆက်မပြတ်သတင်းတွေထုတ်ပြန်နေတယ်လို့ပြောပါတယ်ဒုက္ခတွေပြည်လေလက်ခံရေးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံသဘောတူညီချက်များအရဥပဒေနဲ့အညီဇန်နဝါရီလတတိယအပတ်ထဲမှာပြည်လေလက်ခံတော့မှာလည်းဖြစ်ပါတယ်ဒုက္ခသည်တွေပြည်လည်လက်ခံတဲ့အခါမှာနေထိုင်ရေးစားနပ်ရိက္ခာအပြင်ဝင်ငွေရနိုင်ဖို့နီလန်းတွေကိုပါစီစဉ်ပေးထားတာကိုဒေါက်တာဝင်းမြင့်အေးက VOA ကိုရှင်းပြပါဗျာ။
နားမှာကျွန်တော်တို့ကနေပြီးတော့ဒီကျန်ဆောက်ပြီးတဲ့နေရာနားမှာဆိုတော့ဒီအိမ်ဆောက်တဲ့နေရာနားမှာသူတို့မူလနေရာဆောက်မဲ့သူတို့အိမ်ကျန်ဆောက်ရမယ်နေရာနားမှာဟိုပဲကျွန်တော်တို့ကနေပြီးတော့ဒီရွက်ပြင်တဲနဲ့သူတို့ခရထားလို့ရတယ်ဒီရွက်ပြင်တဲဆိုရလဲကမ္ဘာနိုင်ငံကြီးမှာတုံးနေတဲ့တဲမျိုးအကောင်းစားပဲ။ဒါတော်တော်ကောင်းတဲ့စိတ်ဓာတ်လုံးလုံးကျော်ကျော်ရှိတယ်ဆိုတော့အဲ့ဒီမှာနေပြီးတော့သူတို့က cash for work ပေါ့သူတို့ကိုယ်တိုင်လေဝါးပေးခြင်းလည်းဆိုရှင်နေသားကလည်းသူတို့ရမယ်ဒါကျွန်တော်တို့ထောက်ပြတာဟုတ်နေသားကသူတို့ရမယ်တစ်ခါလည်းရမယ်ကိုယ်ဦးနဲ့ကိုယ်ဆောင်ရမယ်ပုံစံကြီးလည်းတကယ်တမ်းကိုယ်စိုက်တဲ့ပုံစံကြီးတော့ပြောလို့ရသေးတယ်ဥမာပြပြတာ
စခိုင်းမီနယ်ပြည်နယ်ထူထောင်ရေးဒုက္ခသည်တွေပြည်နယ်လက်ခံရေးအပိုင်းတွေမှာအစိုးရကပြင်ဆင်ဆောင်ရွက်နေတဲ့အပေါ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်ရဲ့အဖွဲ့ဝင်ဦးယူလင်အောင်ကအခုလိုတုံ့တက်လိုက်ပါတယ
်ကျန်တဲ့ဟိုလူ့ခွင့်ရေးစံပေမီမီဆိုတော့ဒီလိုလေးစီစဉ်ထားတဲ့စာရေးတော်ကြီးလည်းစီစဉ်ပြီးမယ်။ကိုယ့်အုပ်ကိုလည်းကိုယ်စီတင်ကြဆောက်ခွင့်ပြုမယ်။ဆောက်ဖို့လည်းလိုအပ်တဲ့ပစ္စည်းပံ့ပိုးပေးမယ်။ဒီကြားထဲမှာလည်းစာရေးတော်ကြီးဆောက်ပါပေးမယ်ဆိုတော့ဒါတော့မဆိုးဘူးလို့ကျွန်တော်တို့မြင်တာပေါ့လေ
။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ထူထောင်ရေးဒုက္ခသည်တွေပြန်လည်လက်ခံရေးအပိုင်းတွေကိုစဉ်ဆက်မပြတ်အဆောင်ကြည့်နေပြီးလိုအပ်တဲ့အကူအညီတွေပံ့ပိုးမှုတွေအကြံဉာဏ်တွေပေးသားမှာဖြစ်တယ်လို့လည်းပြောပါရခင်ဗျာ။